ပါလက်စတိုင်းစစ်သွေးကြောအဖွဲ့ရဲ့နောက်ဖက်ကဒေသဆိုင်ရာတပ်မှုအပါအဝင်9ဦးကိုတုတ်တင်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာနေမှာပြောပါတယ်။အစ္စရေးကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဒုတိယမြောက်နေ့ဆစ်စင်ရေးဆက်လုပ်နေတာပါ။နောက်ဖက်ကဒေသမြောက်ပိုင်းတစ်ခွန်းလုံးကိုအင်ကာနဲ့ညာပိုင်းကဆဝင်ရောက်ဆင်းနှင်းခဲ့တာပါ။ဒီဆင်းနှင်းမှုကနေ16ဦးသေဆုံးပြီးအလုံးလုံးကစစ်သွေးကြောတယ်လို့ပြောပါတယ်။ပါလက်စတိုင်းတွေကတော့အစ္စရေးဟာမတ်စစ်ပွဲကိုပိုကြီးထွားအောင်လုပ်တယ်လို့အနောက်ဘက်ကဒေသမှာအစ္စရေးစစ်တပ်အုပ်ချုပ်ရေးဆက်တီးဖို့အတွက်လုံရည်ရွယ်ပြီးလှုပ်ဆောင်တယ်လို့ပြောပါတယ်။တရှိန်ထဲမှာပဲဂါဇာမှာတနင်္လာနေ့ကစပြီးအစ္စရေးကအနည်းဆုံး3ရက်ကြာလူသားဆန္ဒမှုဆန္ဒအပြစ်ရဖို့သဘောတူခဲ့တယ်လို့ WHO အဖွဲ့ကပြောပါတယ်။ဒါဟာဒေသခံတွေကိုပိုလီယိုကာကွယ်ဆေးထိုးပေးဖို့ပါ။အစ္စရေးရဲ့တဂရမ်မြို့စီးနင်းမှုအတွင်းပါလက်စတိုင်းတွေရဲ့တရားခွင်တူဖြစ်တဲ့အဘူရှူဂျာအတက်ခံရကြောင်းအစ္စလာမစ်ဂျီအဖွဲ့ကအတည်ပြုပါတယ်။သူဟာတခြားစစ်သွေးကြ၄ဦးနဲ့အတူဗလီဝကျောင်းနဲ့ပုံနေတာဖြစ်ပြီးသူတို့ကိုပြစ်ခတ်ဖမ်းဆီးနိုင်တယ်လို့အစ္စရေးကပြောပါတယ်။